ဂျီနီဝါမြို့မှာကျင်းပနေတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲ9ရက်မြောက်နေ့ဒီကနေ့ပုံထူးနေ့မှာအစိုးရနဲ့အတိုက်ခံကိုယ်စားလှယ်တွေက2012ခုနှစ်ဂျီနီဝါကြေညာချက်ကိုအခြေခံပြီးစီစဉ်ညှိနှိုင်းကြဖို့သဘောတူလိုက်ကြပြီလို့ပြောဆိုလိုက်ပါတယ်။2012ခုနှစ်ဂျီနီဝါကြေညာချက်အရဆီးရီးယားပဋိပက္ခအဆုံးသတ်ရေးအတွက်အသွင်ကူးပြောင်းရေးအစိုးရတရက်ဖွဲ့စည်းအပါအဝင်အချက်အတော်များများကိုနှစ်ဖက်စလုံးကသဘောတူထားကြတာဖြစ်ပါတယ်။ဆီးရီးယားအစိုးရကဒီဂျီနီဝါကြေညာချက်ကိုအခြေခံပြီးအချက်တစ်ချက်ချင်းစီကိုဆွေးနွေးကြဖို့ဆွေးနွေးပွဲစတင်ကလေးကလုံးဝအဆင်သင့်ရှိပြီးသားဖြစ်တယ်လို့စာနာနိုင်ငံပိုင်သတင်းဌာနကပြောဆိုလိုက်တာပါ။အတိုက်ခံပြောခွင့်ရသူလူဝေးအယ်ဆာဖီကလည်းနှစ်ဖက်စလုံးအနေနဲ့ဒီဂျီနီဗာအကြေညာချက်ကိုအခြေခံပြီးဆွေးနွေးကြဖို့သဘောတူလိုက်ကြတယ်လို့ပြောဆိုပါတယ်။ညဉ့်ညာရေးဆွေးနွေးပွဲ9ရက်မြောက်နေ့ဒီကနေ့ပုံထူးနေ့မှာအစိုးရနဲ့အတိုက်ခံကိုယ်စားလှယ်တွေဆက်လက်ဆွေးနွေးနေကြပြီးကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်ရဲ့ဆီးရီးယားရေးအထူးကိုယ်စားလှယ်လက်ဒါဘရာဟီမီကနှစ်ဖက်ကိုယ်စားလှယ်ကြားဂျောင်းဝင်ဆက်ဆက်ပေးနေတာဖြစ်ပါတယ်။တခြားတီးခြားဖြစ်ထုံးမှုတစ်ခုကတော့ဆီးရီးယားရေနံမြေတချို့ကိုထိန်းချုပ်ထားတဲ့အဲဂိုင်ဒါနဲ့ဆက်နွယ်နေတဲ့စစ်သွေးကြွတွေစီကနေဆီးရီးယားအစိုးရကရေနံနဲ့သဘာဝတံငွေတွေဝယ်ယူနေတယ်လို့အနောက်သတင်းရက်ွက်တွေကပြောဆိုနေကြတာပဲဖြစ်ပါတယ်ရှင်။